စကိုင်းတိုင်းကလေးမြို့မှာတော့ဆရာနာသိမ့်မှုကိုစန့်ကျင်ခြိတက်ဆန္ဒပြနေတဲ့ပင်မတပိတ်ဟာရပ်ပေါင်း900ကျော်တဲ့အထိထူးထူးခြားခြားနေစဉ်မပြတ်ပုံစံမျိုးစုံနဲ့ဆန္ဒပြနေတုန်းဖြစ်ပါတယ်။နယ်မြို့တွေနဲ့မြန်မာနိုင်ငံနေရာတချို့မှာဆရာနာသိမ့်မှုကိုလက်နက်ကင်ခုခံမှုတွေရှိလာပေမဲ့ကလေးမျိုးရဲ့ပင်မတပိတ်ဆန္ဒပြမှုကတော့ရက်မသွားခဲ့ပါဘူး။ဒီကနေ့အထိပင်မတပိတ်ဆန္ဒပြမှုတွေကိုဘာကြောင့်လုပ်နေသလဲဆိုတာနဲ့တပိတ်မှာပါဝင်သူတွေကြုံတွေ့ရတဲ့အခက်အခဲတွေကိုဆက်သွယ်မေးမြန်းထားတာအလိမ်မာပြောပြပေးပါရှင်
။စကိုင်းတိုင်းနဲ့ချင်းပြည်နယ်စကနယ်မြို့လေးတစ်မြို့ဖြစ်တဲ့ကလေးမြို့မှာစစ်တပ်ကအာဏာသိမ်းပြီးတပတ်အကြာ2021ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာတော့မြို့နောက်ဘက်မှာရှိတဲ့တာဟန်ရုပ်ကကနေစတင်ပြီးအာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အာဏာသိမ်းမှုကိုနိုင်စင်မပြတ်ဆန္ဒပြခဲ့တာဟာအခုဆိုရင်ရပ်ပေါင်း900ကျော်သွားပါပြီ။ February လနဲ့ March လတို့မှာလူပေါင်းတောင်းတဲ့ချီစပါဝင်ဆန္ဒပြခဲ့ပြီးစစ်ကောင်စီကအကြမ်းဖက်ဖြိုခွင်းတာတွေရှိလာတဲ့နောက်ပိုင်းမှာအချို့ကလက်နက်ကင်တော်လှန်မှုတွေရောက်သွားတာပါ။ဒါပေမဲ့လည်းကျန်းတဲ့တပ်ကြွတူတွေကတော့အခုလိုရပ်ပေါင်း900ကျော်လာတဲ့အထိဆက်လက်ဆန္ဒပြနေကြတော့မှာ။ဘာကြောင့်အခုလိုရပ်ပေါင်း900ကျော်လာတဲ့အထိဆန္ဒထုတ်ပေါ်နေရတာလဲဆိုတာကိုတပိတ်ကောင်းဆောင်တို့ဖြစ်တဲ့ကိုပိုက်ဘူးကအခုလိုပြောပါတယ်
။အလံမလိတ်အတာမသိပဲကျွန်တော်တို့ဆန္ဒပြတိုက်ပွဲဝင်နေရတာဟာကျွန်တော်တို့ဒီကလေးမျိုးအနေနဲ့ဒီစစ်ဖက်နှောက်ဒူးမထောက်ချောင်းပြတာတဲ့အနေနဲ့ပြတာဖို့တွေ့ရကျွန်တော်တို့ဒီလူထုတရလုံးနေတဲ့ဒီတော်လိုင်းရေးပေါ်မမိတ်မတုံပါဝင်ပြီးကြဖို့အတွက်ကျွန်တော်တို့ဒီရလေအာရှိတဲ့နေရာအဆင်ပြေတဲ့နေရာကနေကျွန်တော်တို့ဖြစ်မဖြစ်ဖြစ်အောင်ကျွန်တော်ဒီကနေ့ဒီချင်းချင်းဒီအောင်ကျွန်တော်တို့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
။မဆန္ဒဟာကလေးမျိုးတနေရာမှာကိုယ်ပိုင်လုပ်ငန်းတိတိလေးတစ်ခုကိုပိုင်ဆိုင်ပြီးပျော်ရွှင်တဲ့မိသားစုဘဝနဲ့နေထိုင်ခဲ့သူပါ။မဆန္ဒအမည်လွဲဖြစ်ပါတယ်။စစ်တပ်ကအာဏာစသိမ်းတဲ့ February 1လလုံးဆန္ဒပြပွဲတွေမှာမဆန္ဒမပါဝင်ခဲ့ပါဘူး။အမျိုးသားဖြစ်သူဟာအာဏာသိမ်းမှုကိုစန့်ကျင်ဖို့တွန်းအားပေးခဲ့ပေမဲ့ကိုယ်တိုင်ကနိုင်ငံရေးမလုပ်ခဲ့ဘူးသလိုထဲထဲဝင်ဝင်မသိရှိတဲ့အတွက်စောင့်ကြည့်နေခဲ့ပါရဲ့။အဲဒီနောက်ပိုင်းစစ်ကောင်စီကအာဏာသိမ်းမှုတွေကိုအကြမ်းဖက်ပြီးလူသေဆုံးတဲ့အထိပြစ်ခတ်ဖြိုခွင်းတာတွေလုပ်လာတဲ့အတွက်မတရားမှုကိုစန့်ကျင်တော်လှန်မယ်ဆိုတဲ့စိတ်နဲ့မတ်လအလယ်လောက်ကစပြီးစစ်ကောင်စီဆန္ဒပြပွဲတွေမှာရင်းနှီးထက်တိုင်ပါဝင်လာခဲ့ပါရဲ့။မဆန္ဒဟာအခုလိုဆန္ဒပြပွဲတွေမှာပါဝင်လာတဲ့အခါမှာဖန်စီခံရမှာတွေကိုတည်ပင်နေအရာအလုံးကိုရင်ဆိုင်ဖို့ဆုံးဖြတ်ထားသလိုသူဆန္ဒပြပွဲတွေမှာပါဝင်ခဲ့ပုံကိုမဆန္ဒကအခုလိုပြောပါတယ
်။အစားကတော့အများကြီးတော့မပြောခဲ့ရဲ့တမကဒီမခံကျင်တဲ့စိတ်ရောက်နေတယ်လုတ်ခဲ့တာ။အော်လုံရင်းလုံရင်းနဲ့ပဲအဲ့လိုလုံလုံနဲ့ပြန်ထွက်လို့မရတော့ခုကိုနိုင်ကလည်းနောက်ဆုတ်ရှင်တဲ့စိတ်ကလုံးဝမရှိခဲ့တာပေါ့နော်
။အရင်ကအမျိုးသားကတွန်းအားပေးရတော့ဆန္ဒပြပွဲတွေမှာမပါဝင်ခဲ့တဲ့မဆန္ဒတယောက်ဟာအခုဆိုရင်သူကရှေ့ဆုံးကနေဦးဆောင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေပါပြီ။သူအခုလိုတပိတ်မှာပါဝင်နေတာကိုစစ်ကောင်စီဘက်ကသိရတဲ့အတွက်နေအိမ်ကိုဝင်ရောက်ရှာဖွေတာတွေလုပ်တယ်လို့စူဆောင်းရင်းနှီးထားတဲ့အိမ်ရင်းပစ္စည်းတွေကိုလည်းဖျက်ဆီးပြီးယူဆောင်သွားတယ်လို့ပြောပါတယ်။ဒီရပ်ပေါင်း900ကျော်ဆန္ဒပြရတဲ့အဖွဲ့ထဲမှာအသက်30အရွယ်ကိုအောင်မြတ်အမည်လွဲဟာလည်းလုံတက်12နှစ်နေပါရှိတဲ့အစိုးရဝန်ထမ်းတဦးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းချိန်မှာစစ်ကောင်စီကိုအကြမ်းဖက်အာဏာဖီဆန်နဲ့ CDM လုပ်ခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်လာခဲ့သူတဦးပါ။ဆန္ဒသိမ်းတာကိုဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွင်းလို့လူသေဆုံးတာတွေရှိလာခဲ့တဲ့နောက်မှာတချို့ကလက်နက်ကင်ခုခံဒေါ်လာကိုဆုံးဖြတ်ကြသလိုတချို့ကလည်းဆန္ဒပြရင်စန့်ကျင်ဒေါ်လာမယ်ဆိုတဲ့နိလန်တွေကိုရွေးချယ်ဆုံးဖြတ်ခဲ့ကြပါတယ်။ကိုအောင်မြတ်တို့အဖွဲ့ထဲမှာဆိုရင်လည်းဆန္ဒပြရင်ကနေလက်နက်ကင်ခုခံဒေါ်လာဖို့အတွက်ဆုံးဖြတ်ပြီးထွက်ခွာသွားသူတွေလည်းရှိပါတယ်။လက်နက်ကင်ခုခံဒေါ်လာဖို့ဆိုရင်ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာမှာကြံ့ခိုင်မှုရှိဖို့လိုအပ်ပြီးဒီရာတွေမှာအစင်သစ်မဖြစ်သေးဘူးလို့ယူဆတဲ့အတွက်ဆန္ဒထုတ်ဖော်ရင်စန့်ကျင်ဒေါ်လာဖို့အတွက်ကိုပဲကိုအောင်မြတ်တို့ရောက်ဆုံးဖြတ်ခဲ့ပါတယ်
။အစီအစဉ်လေးလုပ်ပြီးတော့လက်ကြလုံးလာမှာယူမရပ်ပြီးနိုင်ဘူး။ဒီတိုက်ပွဲမှာကိုယ်ကကိုယ်တပ်ပါဝင်မယ်။ပြီးတော့ခုခံဒေါ်လာစစ်မာတွေတော့ပါဝင်နိုင်တဲ့နေသားမျိုးရှိတဲ့အတွက်ကြောင့်ဒီလူလူတိုက်ပွဲမှာပဲပါဝင်မယ်ဆိုပြီးဆုံးဖြတ်ချက်ကိုစားလိုက်တာပါဗျ။အ
ာဏာသိမ်းတော်တနေ့ကျော်လာပြီးဆန္ဒထုတ်ပေါ်တာဟာရပ်ပေါင်း900ကျော်လာတဲ့အခါမှာတော့စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးရာတွေရှိတဲ့အတွက်လူလူရဲ့ထဲထဲဝင်ဝင်ပါဝင်လာမှုဟာလည်းအားနည်းလာခဲ့ပါတယ်။စစ်ကောင်စီရဲ့ဖမ်းဆီးရာတွေကြောင့်လူလူဟာကိုယ်တိုင်ထဲထဲဝင်ဝင်မပါဝင်ပေမဲ့ဘေးသားကလည်းအားပေးကူညီတာမျိုးတော့ဆက်ရှိနေပါသေးတယ်။ဒါပေမဲ့တပိတ်အဖွဲ့ဝင်တွေတိမ်းရှောင်ဖို့နေရာနဲ့စားတောက်ဖို့အခက်အခဲတွေကလည်းရှိနေပါတယ်။တချို့အချိန်တွေမှာဆိုရင်လည်းလုံခြုံရေးတင်းကျပ်တဲ့အတွက်လူမှုအာရုံဆိုင်မှုများတဲ့မြို့ပေါ်အဓိကနေရာတွေမှာဆန္ဒပြခွင့်မရတဲ့နေတွေလည်းရှိပါတယ်။ ဒီလိုအခက်အခဲပေါင်းများစွာရှိနေပေမဲ့စစ်တပ်ရဲ့အာဏာသိမ်းမှုကိုရှားရည်နေရရှားရည်နီးလန်းနဲ့ဆက်လက်ဆန္ဒပြနေသလိုဖမ်းဆီးမှုတွေရှိနေပေမဲ့လည်းကြမ်းရှိတဲ့လူတွေကဆက်ပြီးဆန္ဒပြသွားအောင်မယ်လို့ကလေးပင်မတပိတ်အဖွဲ့ဝင်တွေကပြောပါတယ်ရှင်။